ကမ္ဘာအဆင်းရဲဆုံးနိုင်ငံတချို့မှာမွေးကင်းစာကလေးတည်ဆုံမှုကအချမ်းသာဆုံးနိုင်ငံတချို့ထက်အစားပေါင်း50အလားလာပိုများနေတယ်လို့ကုလသမဂ္ဂကလေးများရန်ကုန်ဝင်အဖွဲ့ကအစိုးရကစားထုတ်ပြန်လိုက်ပါတယ်။ UNICEF ကုလသမဂ္ဂကလေးများရန်ကုန်ဝင်အဖွဲ့အမှုဆောင်ဒါရိုက်တာ Henry Dag Pho ကလွန်ခဲ့တဲ့25နှစ်အတွင်းအရွယ်ရလာတဲ့ကလေးတွေအတွက်ကျန်းမာရေးတိုးတက်လာခဲ့ပြီမဲ့ဒီတလားထက်ငယ်တဲ့မွေးကင်းစာကလေးငယ်တည်ဆုံမှုကတော့အလားတူတိုးတက်အောင်မဆန်းဆောင်နိုင်ခဲ့ဘူးလို့ဆိုလိုက်ပါတယ်။အမှုဆောင်ဒါရိုက်တာ Pho ကဆက်ပြီးအခုလိုမွေးကင်းစာကလေးတွေတည်ရတဲ့ယောဂအများစုကကာကွယ်လို့ရတာတွေဆိုတော့ဒီအစိုးရဆုံးနိုင်ငံကကလေးငယ်တွေအတွက်ဘာမှလုပ်မပေးနိုင်ပဲတက်ကွက်တယ်လို့ထစ်ခဲ့တယ်လို့ဆိုလိုက်ပါတယ်။ UNICEF အနေနဲ့နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းဆောင်ကြရမှာအခုလိုချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားမွေးကင်းစာတည်ဆုံမှုတော့မတရားအကြီးကျယ်ကွာဟနေတာကိုတွေ့ကြရတာပါ။အစိုးရဆုံးနိုင်ငံမှာကလေးတစ်ထောင်မွေးကြရမှာ28ဦးတည်ခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့တစ်ထောင်မှာ3ဦးပဲတည်ဆုံခဲ့တယ်လို့ဒီ UNICEF အစိုးရခန်းစာမှာပြန်ပြချင်းအဖြစ်ဖော်ပြထားပါတယ်။ဒီအထက်မှာအဆိုးဆုံးတည်ဆုံမှုကတော့ကလေး22ယောက်မှာတရားနှုံးတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးကမ္ဘာအဆိုးဆုံး10နိုင်ငံထဲမှာအာဖရိကနိုင်ငံ10နိုင်ငံပါခဲ့တယ်လို့ဒီစင်ကန်စာမှာဆက်ဖော်ပြထားပါတယ်။ဂျပန်ကတော့မွေးကင်းစာတည်ဆုံမှုအနည်းဆုံးလူပေါင်း1111ယောက်မှာတရားအဖြစ်မှတ်တမ်းတင်ခံခဲ့ရပါတယ်ခင်ဗျ။